မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်သူ1000ကျော်နဲ့သေဆုံးသူ12ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စက်တဘာ30ရက်နေ့ည8နာရီကနေအောက်တိုဘာ1ရက်နေ့ည8နာရီထိ24နာရီတွင်ဓာတ်ခွဲနမူနာစုစုပေါင်း 9352 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်သူပေါင်း 1010 ယောက်ကိုထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောပါတယ်။ဒါကြောင့်ရောဂါကူးစက်သူစုစုပေါင်း14383 ယောက်ရှိသွားပြီဖြစ်ပါတယ်။လေးစဉ်စစ်ဆေးသူရေတွက်ပုံများလာတာကြောင့်လည်းအခုလိုပိုကူးဆက်သူတွေပိုတွေ့လာရတာဖြစ်တယ်လို့ကျမရေးတောင်းဝန်ရှိသူတွေကပြောထားပါတယ်။ဒါပြင်ဒီနေ့မှနောက်ထပ်17ယောက်သေဆုံးခဲ့တာကြောင့်သေဆုံးသူရေတွက်က321ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ဒီနေ့မှနှစ်ကြိမ်ဆက်ပိုမတွေ့လို့ဆေးရုံဆင်းခွင့်ရသူ401ယောက်ရှိရာကြောင့်ရောဂါသက်သာပျောက်ကင်းလာသူ4156ယောက်ရှိသွားပြီဖြစ်တယ်လို့လည်းကျမရေးနဲ့အကသာဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုချိန်မှာ COVID-19 ရောဂါနဲ့ပတ်သက်လို့ကမ္ဘာနိုင်ငံအသီးသီးမှာကာကွယ်ဆေးထုတ်လုပ်နိုင်ဖို့ကြိုးစားနေဆဲဖြစ်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကအသိမှတ်ပြုထောက်ခံထားတဲ့ COVID-19 ကာကွယ်ဆေးမထွက်သေးတာကြောင့်ပြည်သူတွေအနေနဲ့အင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေအွန်လိုင်းဈေးကွက်တွေမှာ COVID-19 ကာကွယ်ဆေးဆိုပြီးရောင်းချနေတာတွေကိုဝယ်ယူသုံးစွဲရတယ်မလုပ်ကြဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကဒီနေ့မှသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။